မြန်မာနိုင်ငံမှာတစ်တော့ပြောင်းလဲမှုနဲ့တစ်တော့ဆင်တန်းကျဆင်းနေတာကနေကာကွယ်ဖို့နော်ဝေးနိုင်ငံကအမေရိကန်ဒေါ်လာ 5.5 သန်းအကူအညီပေးဖို့ကတိပြုလိုက်ပါတယ်တစ်တော်ပြောင်းတိမှုရဲ့အကျိုးဆက်အဖြစ်ရာသီဥတုဖောက်ပြန်လာတာကြောင့် NRD အစိုးရတည်အနေနဲ့တစ်တော်ထိန်းသိမ်းရေးကိုစီမံကိန်းချဆောင်ရွက်နေရမှာအခုအကူအညီဟာကြီးမားတဲ့အထောက်အကူဖြစ်စေလိမ့်မယ်လို့လည်းတယန်စာတတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတာဝန်ရှိသူတူဦးကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင
်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရကမ္ဘာပေါ်မှာတစ်တော်အပြုံးတီးဆုံးနိုင်ငံတွေထဲမှာဘရာဇီးအင်ဒိုနီးရှားပြီးရင်မြန်မာနိုင်ငံကတတိယနေရာမှာရှိနေပါတယ်အထူးသဖြင့်ဘကိုးရိုးမန်းကနေဆယ်စုနှစ်နဲ့ချီပြီးအဖိုးနံကျွန်းတွေကိုတရားဝင်ရောတရားမဝင်နှီးတွေနဲ့ပါခုတ်ယူခဲ့တာအပြင်အခြားပြည်နယ်နဲ့တိုင်းတွေမှာတရားမဝင်တစ်ကိုးထုတ်နေတာကြောင့်တစ်တော်အစင်တန်းကြာဆင်းလာတာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့တစ်တော်ပြုံးတိမှုနဲ့တစ်တော်အစင်တန်းကြာဆင်းမှုကနေကာကွယ်ဖို့နော်ဝေးနိုင်ငံကအမေရိကန်ဒေါ်လာ 5.5 သန်းအကူအညီပေးအပ်ဖွဲ့ကိုဒီကနေ့နေပြည်တော်မှာကျင်းပတာဖြစ်တယ်လို့တယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုညွှန်ကြားရေးမှူးချုပ်ဦးကျော်ကျော်လွင်က VOA ကိုပြောပါတယ
်။ပမာဏတော့အဲဒီ 5.5 သန်းပေါ့ပေးတဲ့အကြောင်းအရာရဲ့ခေါင်းစဉ်ကတစ်တော်ပြုံးကြီးခြင်းနဲ့တစ်တော်တန်းစားချခြင်းကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုဆော့ချရေးလုပ်ငန်းစဉ်မြန်မာနိုင်ငံမှာအဲ့ဒီလုပ်ငန်းစဉ်တွေတော့ပြတာ
။နိုဝင်နိုင်ငံကပေးအပ်တဲ့အကူအညီနဲ့2020ခုနှစ်တည်း၄နှစ်စီမံကိန်းကိုဘယ်လိုအစီအစဉ်တွေနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုလည်းဦးကျော်ကျော်လွင်ကရှင်းပြပါဗျ။အဲ
့တော့အဲ့လုပ်ငန်းစဉ်တွေမှာဆိုရင်နံပါတ်၁ကတော့တော်တော်ပြုံးပြီးချင်းကိုကျွန်တော်ပြန်လဲကူစားတဲ့အချိန်မှာတော်တော်စိုက်ခင်းကိုပြန်လဲပြီးထောင်းမယ်။နောက်ပြီးတော့ဒီတော်တော်အတန်းစားကြချင်းတွေတော်တွေကိုတော်တော်တန်းစားပြန်လဲပြီးတော့တုတ်တက်ကောင်းမွန်အောင်ပြည်သူ့ထိန်းသိမ်းစောင့်ရှောက်နေနေတော်တော်ကိုပြည့်စုံမယ်။ဒီလုပ်ငန်းစဉ်တွေရှောင်ရွက်ဖို့အတွက်ကျွန်တော်နှောင်းရီဆွေးရနေကူညီခြင်းဖြစ်ပါတယ်။တိတော့တန်းစားချစင်းချင်းကတော့ပုံမှန်လေးလေးပြောရရင်တော့ကျွန်တော်တိတော့ဒီထဲမှာအဖိုးတန်နဲ့တင်ယူကျွန်တော်မြန်မာနိုင်ငံတိတော့ဆိုရင်တော့ကျွန်ပြင်းဂရုဘရောက်ကိုပဲကျွေးပြီးတော့ခုံးလို့ရှိရင်ကျွန်တော်ကျွန်ပြင်းဂရုဘရောက်ရဲ့ပါဝင်မှုကညော်နေသွားမယ်အဲ့တော့တခြားတန်ဘူးနဲ့လူသုံးနဲ့တင်ယူတွေကအကြီးအကျယ်ပုံမှန်များပြားလာတယ်နောက်တစ်ခုကကျတော့ကျွန်တော်ဒီတော်ရီတွေကနေတစ်တီကိုထုတ်ထုတ်ရှိကျွန်တော်တစ်ပင်ကြီးဒီတစ်ပွားတွေမရှိဘဲနဲ့ဝါးဒီချုပ်ပင်ပြီးပူပြီးတော့များလာတယ်အဲ့အတွက်ကြောင့်တတော်အတန်းစားကြာဆင်းလာတာကိုခေါ်လာပါဗျာ
2016ခုနှစ်စံပိုင်း NLD အစိုးရတက်လာပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တတော်ပြုံးတိမှုကိုပြန်လည်သုံးသပ်ခဲ့ပြီးဘကူရုံးမမှာတစ်ထုတ်ယူသုံးဆွဲမှုကို10နှစ်ထိရပ်ဆိုင်းထားဖို့အစိုးရကညွှန်ကြားထားပြီးဖြစ်ပါတယ်နော်ဝေးကမြန်မာနိုင်ငံကိုအခုပေးတဲ့အကူအညီဟာကုလသမဂ္ဂ UN Replus အစီအစဉ်ဖြစ်တဲ့တတော်ပြုံးတိမှုတတော်အစဉ်တန်းကြာဆင်းမှုနဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုရော့ကျရေးအမျိုးသားအဆင့်ကာကွယ်တဲ့အစီအစဉ်ဖြစ်တယ်လို့သိရပါတယ်။တစ်တော်မရှိရင်ကာဗွန်ဒိုင်အောက်ဆိုက်ထိန်းချုပ်မှုရော့ကျလာမှာဖြစ်ပြီးရာသီဥတုဖောက်ပြန်ဆိုးရွားတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ဒီကိစ္စကိုအလေးထားကင်တွယ်ဖို့လိုတယ်လို့ဦးကျော်ကျော်လွင်ကသုံးသပ်ပါတယ်
။ကမ္ဘာမှာတစ်တော်ပြုံးတိမှုအများဆုံးကနံပါတ်1ကဘရာဇီးလ၊နံပါတ်2ကအင်ဒိုနီးရှားပါ၊နံပါတ်3ကမြန်မာဖြစ်ပါတယ်။တို့ဝန်ခံပါတယ်ထုံးထုံးချက်များလို့ဒါမျိုးပြတော်ဒီကနေအချမ်းကြီးအုံချမ်းမှုတွေပြောင်းသွားတဲ့တကြောင်ဖြစ်ပါတယ်။ရာသီ climate change ဖြစ်စီတဲ့အကြောင်းရင်းတွေထဲမှာဒါလီတဲ့ဥကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုဖြစ်ပါတယ်။အဲ့တော့ပြတော်ပြုံးတိမှုကြောင့်ကျွန်တော်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုများတယ်။ဒီလိုမျိုးစုံနဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်တဲ့မျိုးကြီးအားလုံးကတော့တရားသီးပြောင်းလဲမှုကိုကျွန်တော်ဖြစ်ပေါ်စေပါတယ်။ဒါကြောင့်မျိုးပြတော်ပြုံးတိမှုကတော့ climate change တွေအတွင်းကိုအရေးပါတဲ့နေရာကဖြစ်ပါတယ
်။မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အလိုက်လူရည်ထူထပ်မှုနဲ့တစ်တော်တည်ရှိမှုအချိုးစားပေါ်မူတည်ပြီးတွက်ချက်မယ်ဆိုရင်အရာဝတီတိုင်းကတစ်တော်ပြုံးတည်မှုအများဆုံးဖြစ်ပြီးကချင်နဲ့စကိုင်းတိုင်းတွေမှာတစ်ခိုးထုတ်နေတာတွေရှိပေမဲ့တစ်ပင်တစ်တော်တွေကြံနေသေးတယ်လို့တစ်တော်ဦးစီးဌာနကပြောပါတယ်ခင်ဗျာ